မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကထွက်ပြေးလာကြတဲ့ခံမှန်းကြီးရိုဟင်ဂျာဒုက္ခသည်6သိန်းလောက်ရှိနေပြီးတော့ကမ္ဘာမှာအကြီးဆုံးဒုက္ခသည်စခန်းအဖြစ်ပြောဆိုနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်တွင်ကဒုက္ခသည်စခန်းတွေမှာဒုက္ခသည်ဥယျာဉ်ကထူထပ်လွန်းတဲ့အတွက်ဘင်္ဂလားပင်လယ်အော်တွေကဘတ်ဆန်ချာကျွန်းကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်အစိုးရကတက်တက်ကြွကြွစီစဉ်နေတဲ့အပေါ်မှာတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံလက်ထောက်ကော်မရှင်နာမင်းကြီးဘောကာတက်ကကြိုးဆိုလိုက်တာပါဒါပေမဲ့လေဒုက္ခသည်တွေကိုယ်တိုင်ပြောင်းရွှေ့ဖို့လိုလိုလားလားဆန္ဒရှိဖို့လိုအပ်တယ်လို့နေထိုင်စားသောက်နိုင်တဲ့အခြေအနေတွေရှိဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်ဒီစီဇန်နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဆွေးနွေးနေစေဖြစ်ကြောင်းလည်းမနေ့တုန်းကဓာကာမြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်အခုလိုမျိုးကျိုးမော်ကိုရွှေ့ပေးမဲ့အစီအစဉ်ကိုကြိုးဆိုကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံလက်ထောက်ကော်မရှင်နာမင်းကြီးရဲ့ပြောဆိုချက်အပေါ်မှာတော့ကုတုပလောင်နဲ့ဘာလူခါလီဒုက္ခသည်စခန်းနေဒုက္ခသည်တို့ကကန့်ကွက်ပြောဆိုလိုက်ပါတယ်ဒီကျွန်းဟာတက်နုကျွန်းဖြစ်တယ်လို့ရေလွှမ်းမိုးနိုင်တဲ့အသက်အန္တရာယ်ရှိတယ်ဆိုတာဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်ကုလတာဝန်ရှိသူတွေနဲ့ဒုက္ခသည်စခန်းကတာဝန်ခံတွေအကုန်သိနေကြပါတယ်လို့လည်းဘာလူခါလေဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ကပြောပါတယ
်အဲကျွန်းဘက်ကဘယ်တိုးမှသွားမဆန်းမရှိပါဘူးဘာဖြစ်လို့ဆိုရင်ဒီဒုက္ခသည်ဘဝအမကန်ချတော့ဘာမှမရှိပါဘူးဒါအဲကျွန်းကမိုးရတယ်မှာဟိုရဲ့လွင်မယ်ဆိုရင်ဟာအဲကျုံကတော့ရဲ့လွင်နိုင်တဲ့ကျုံစီးရတဲ့ကျုံဘယ်ဒီကစနေအဲ့ဒါကိုသွားရဲ့ချင်အောင်ဖြစ်တာဘူးတဲ့ဒီကလာသမုဒ္ဒရာဒီဒီကလည်းဆိုကျန်ချဲမယ်ဆိုတာကိုကျိုးတော်တာကဒီကလာသမုဒ္ဒရာကျွန်တော်ဒီမှာရှိနေတဲ့ဒုက္ခတွေဒီလူသားချင်းဟိုစာနာစာနာပြီးတော့ပြောတာမထွက်ပါဘူးဘာလို့လဲဆိုရင်အဲကျုံကဘယ်လိုမျိုးကျုံလဲဆိုတာအခုလို့အလုံးပြပါလေဒီကုလသမဂ္ဂလည်းနိုင်ငံတကာအင်ဂျီယိုလည်းပြတယ်ပြီးတော့လောကရဲ့အပေးတွေကလည်းပြပါတယ်အဲ့ဒီအဲ့ကျောင်းကဘယ်လိုညွှန်ကျုံးဆိုတာ
မကြသေးခင်ကမှဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်ရန်ဟီလီကလည်းမုတ်တုံရာဒီမှာပြင်းထန်တဲ့မုန်တိုင်းတန်နဲ့ရင်ဆိုင်ရနိုင်တဲ့နေရာကိုဒုက္ခသည်တွေကိုပျောက်ရွှေ့ပေးမယ့်အစီအစဉ်ပေါ်ဆိုရင်းနဲ့သဘောထားပြောဆိုထားပါတယ်သူတို့ဟာမြန်မာပြည်ကနေအသက်ဘေးကနေဆိုရင်လိုပြေးလာခဲ့ကြရတဲ့ဒရိုဟင်ဂျာဒုက္ခသည်တွေဖြစ်ပြီးလူသားချင်းစာနာသူတွေအနေနဲ့လူသားတဦးချင်းစီဟဲလူအသက်တန်ဖိုးကိုလေးစားပေးကြဖို့ကိုလည်းဒရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ကမြစ်တာရက်ခံပါတယ
်။အဲဒီကြောင့်ကတော့အဲ့လိုကြီးတဲ့ဆိုတာကကိုလုံးပြီးပြီးတော့မှဒီဒုက္ခတွေကအဲ့ဒါပြင်းနေဆိုတာဆိုတာကဒီကုလသမဂ္ဂကကြိုးဆိုပြောလို့ဆိုရင်ဒါကလုံးဝကျွန်တော်လက်ကနေမှမဟုတ်ပါဘူး။ဘာဖြစ်လို့ဒီကျွန်တော်လည်းလူကျွန်တော်လူသားပါကျွန်တော်မှလည်းလူတန်ဖို့ကျတော့ဆိုတော့ကြည့်ပါတယ်ကျွန်တော်အဲကျွန်တော်အတော့အစားအတော့ဆိုတော့အချင်းကြီးပြင်းနေဆိုရင်ဒါကတော့တကယ်အစားစားတော့ပေါ်လာတာမဟုတ်ပါဘူးဒီဒီကကျွန်တော်ဒီဒီကစားတော့ပေါ်လာတာမဟုတ်ဘူးကျွန်တော်ဒီဒီကအတန်းအန်ဒီကြောင့်လာတာဒီကကျွန်တော်ဒီဒီကအတန်းအန်ဒီကြောင့်လာတာဆိုတော့တို့တီးပြီးတော့မှကျွန်တော်ကအဲ့မှာအပ္ပအန်ဒရိတ်ချီတဲ့နေရာကိုပြန်လည်တွေ့မယ်ဆိုရင်ဒါကတော့ကျွန်တော်လာမချင်တယ်ဘူးပြီးတော့ဒီကုလသမဂ္ဂနဲ့ကျွန်တော်ဘင်္ဂလားဒေ့ရှ်အစိုးရကိုကျွန်တော်ဟိုမက်တာရဲ့ပြောချင်တာကကျွန်တော်ဟိုအဲ့ဘက်ကလုံးဝတွားချင်တဲ့ဆိုင်ရမချေရဘူးကျွန်တော်မှာ
ကျုံးမော်ကိုပြောင်းရွှေ့ကြဖို့ဒုက္ခသည်တွေကိုနေ့စဉ်လိုလိုဒုက္ခသည်စခန်းတာဝန်ရှိသူတွေကတိုက်တွန်းမှုတွေရှိနေပေမဲ့ရိုဟင်ဂျာဒုက္ခသည်တွေဘက်ကဘယ်သူတဦးတယောက်မှသွားလို့ရဆန္ဒမရှိကြောင်းစခန်းတာဝန်ရှိသူတွေကိုဒုက္ခသည်ကိုယ်စားလှယ်တွေကနေတဆင်သဘောထားပြောထားပြီးဖြစ်ကြောင်းလည်းကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥမမောင်ကပြောပါတယ
်။ဟုတ်ပါဆရာကျွန်တော်ပါဆန်ကျောအဲကျွန်တော်ဒုက္ခသည်ရောက်ဖို့ဆိုတာဘုံမဆန္ဒမရှိပါဘူး။ဘာကြောင့်လဲဆိုတော့အဲ့ဒီဆောင်းကမှအဲဒီတွေဟောဒီတွေအင်ဒရက်ရှိတီတဲ့နောက်ပိုင်းမှာဟောသူနာမည်တွေပါဖိုက်ပေါ်လာမယ်ဆိုလို့ဆိုရင်အဲ့ဒီလူကအလုံးစုံတဲ့အဟောအန်တတ်မရှိနိုင်နဲ့အဲ့ဒါကြောင့်အဲ့ဒီပါဆန်ဆုံးဘက်ကသွားဖို့ဆိုတာကနလုံးမဆူပါဘူးကွ။ဟုတ်ကဲ့သူကအပရီလမှာသူတို့ချက်ကောင်းမယ်ပြောရတယ်။ဒါပေမဲ့ကျွန်တော်အလက်ဒီမှာရှိတဲ့ကမ်ပိန်းတာဝါတဲ့ဘောဒီမှာရှိလို့ခေါ်ရအဲ့ဒီအပီအော်ဖီအတာဝန်ခံတဲ့ဒေါက်တာစီမာဇီကောင်းဆောင်များကိုခေါ်ပြီးတော့ဒီလိုမှသူတို့ကစီရူတာတော့ဘာတော့ပြတာတော့ဘာတော့ရှိပြီလေဒါမဲ့ဆရာဒီဘာကျောင်းဆွမ်းမှာလုံးဝအဲ့ဒီမှာဆွမ်းနေဆိုလို့ဆိုရင်ဘာမှဟောဖက်ဆန်လည်းမရှိဘူးဒီမှာအဲ့ဒီမှာခင်ဗျားတို့ကနိုင်နေတာလို့အဲ့ဒီမှာလုံးချုံချုံနေနိုင်နေသူတို့ကအဲစူရာတွေပါရှိပြီလေဒါမဲ့ကျွန်တော်တို့ကောစီပုံလေးပါတာအဲ့ဒါဟာအဲ့ဒီဟာလို့ ုံးပြင်လိုက်တာကပါကျွန်တော်ပြောလို့ဆိုလို့ဆိုရင်ဒီပါကျွန်တော်ဆောင်းကိုသွားမှုဆိုလို့ဆိုရင်ကျွန်တော်တို့ကကြည်ရသွင်းအနာမရှိပါဘူးလို့သူတို့အဲ့လိုအဲ့လိုမျိုးဖြစ်သွားတာရှိတယ
်။ကော့စ်ပဇာဒေတာခဲအနာပိုင်းတယောက်ကတော့ပြောင်းရွှေ့ဖို့ဆန္ဒရှိတဲ့ဒုက္ခတွေတွေကိုစရင်ကောက်ဖို့စီစဉ်နေတယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားကြောင်း AFP သတင်းကဖော်ပြပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိမတ်ပြုလက်ခံမထားပေမဲ့လို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခတွေတွေကိုစီစစ်ပြီးတော့ပြန်လည်လက်ခံမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်ရှင်။